တော်ရရှိရင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြကြပါရဲ့လားခင်ဗျာ VOA မေဒီကန်တန်ရဲ့2018ခုနှစ်ဖေဖော်ဝါရီလ2ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ16.25ရူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့ဒီနေ့တွေမှာတော့အမေရိကန်သမ္မတကိုဆန့်ကျင်ပြလိုက်မှုရှိတယ်လို့ဆွဆွဲထားတဲ့လေးဝဲရုံတွင်းမှတ်တမ်းကိုအများပြည်သူသိနိုင်အောင်တရားဝင်ထုတ်ပြန်တင်မတင်သမ္မတဒေါ်နယ်ထရန့်ဒီကနေ့လွှတ်တော်ကိုအကြောင်းကြားဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြို့နယ်ထားတဲ့နေရာတွေထပ်မံတွေ့ရှိကြောင်းတရင်းနေနဲ့ပတ်သက်လို့နိုင်ငံတကာစိုးပူဝံမှုတွေဖတ်ပေါ်လာနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေသူချင်းညာပြေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်မြောက်ပိုင်းမှာရုပ်အလောင်းတွေအစုအပြုံလိုက်ရှာတွေ့တယ်ဆိုတဲ့AP သတင်းဌာနရဲ့ဖော်ပြမှုမဟုတ်မှန်ဘူးဆိုတာစစ်ဆေးသိရှိရတယ်လို့ရခိုင်ပြည်နယ်အစိုးရကညင်းဆိုပါတယ်
။ဘူဒီတော်မြို့နယ်အုပ်ချုပ်ရေးမှူးဦးစီးပြီးတော့ကျွန်တော်အဲ့မှာမွတ်စလင်ရမီရဖတွေပါတာပေါ့ဒီနေ့သွားကြည့်ပါတယ်အနေနဲ့။သွားကြည့်တဲ့အခါမှာအဲ့ဒီမှာဘာမှမရှိပါဘူး။အခုနောက်သူတို့ပြုတ်ထားခြင်းလည်းမရှိဘူးဆိုပြီးတော့ပြောပါတ
ယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်ဆွေပြောကြားသွားတာပါ။ဒီသတင်းနဲ့အတူဒေါ်အောင်ဆန်းစုကြည်နေရင်ကိုဓာတ်စီမီးလောင်ပလင်းနဲ့ပြစ်ခတ်တိုက်ခိုက်သူကိုဖမ်းမိထားတဲ့အကြောင်းနဲ့ဒီကနေ့ဥက္ကဋ္ဌအမှုတရားရုံးထုတ်ရာမှာဒီတရားဆွဲဆိုတဲ့မတင်ဆိုတဲ့နှစ်ဖက်ရှိလေတွေရဲ့ရှောင်းလဲချက်ကိုလာမယ့်ရုံးကြီးမှာတရားသူကြီးကဆုံးဖြတ်ဖို့ရှိတဲ့အကြောင်းတွေကိုလည်းပြည့်ပြည့်စုံတင်ပြသွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတန်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဆန့်ကျင်ပြလိုက်မှုရှိတယ်လို့ဆွဆွဲထားတဲ့လျှို့ဝှက်ရုံတွင်မှတ်တမ်းကိုအများပြည်သူသိနိုင်အောင်တရားဝင်ထုတ်ပြန်သင့်မသင့်ဆုံးဖြတ်ချက်ကိုသမ္မတကဒီကနေ့လွှတ်တော်ကိုအကြောင်းကြားမယ်အကြောင်းအင်ဂျီရောတာဝန်ရှိသူတူကပြောပါတယ်။ရုံတွင်မှတ်တမ်းကိုတီးဖြတ်ပြင်ဆင်တာတွေဘယ်လိုပဲထုတ်ပြန်မယ်အလားအလာရှိကြောင်းလည်းပြောဆိုခဲ့တာပါ။ရုံတွင်မှတ်တမ်းကိုအများသိအောင်ထုတ်ပြန်မှုရန်နုံးမြေထောက်ခံကြောင်းလွှတ်တော်ကိုယ်စားလှယ်ချက်ကိုသမ္မတကပြောနေစံကိုလည်းမနေ့တုန်းကကြားခဲ့ရပါတယ်။ဒီမိုကရက်ပါတီကိုယ်စားလှယ်တွေနဲ့လျှို့ဝှက်မှတ်တမ်းကိုဝေဖန်သူတွေကတော့အမေရိကန်သမ္မတယူကော့ပေါ်မှာရုရှားရဲ့စစ်ပတ်မှုတွေကိုစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရဗက်လိုက်မှုတွေရှိတဲ့ကြောင်းဆွဆွဲဖို့လေဝဲထောင်လိုင်းရဲ့အချက်လက်တွေကိုစိတ်ကျက်ရွေးချယ်ပြုစုထားတဲ့မှတ်တမ်းတာဖြစ်တဲ့အကြောင်းပြောဆိုနေကြတာပါ Republican ရဲ့ပြောဆိုချက်တွေကိုတံပြန်နိုင်မှုအတက်ခံ Democratic ဘက်ကလည်းအခုခါလေဝဲရုံတွင်မှတ်တမ်းတစ်ခုကိုပြင်ဆင်နေကြပါတယ်ဒါပေမဲ့လည်း Democratic ရဲ့မှတ်တမ်းကိုလူစုရှင်ကြားထုတ်ပြန်မှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးအမေရိကန်နိုင်ငံရဲ့ပါတီနှစ်ခုကြားနိုင်ငံရေးအပြိုင်နေတဲ့အထက်မှာပြည်သူ့စုံစမ်းစစ်ဆေးရေးဘျူရို FBI လည်းကြားညက်နေပါတယ်။ FBI ကတော့ Republican တွေပြည်သူထားတဲ့ရုံးတွင်းမှတ်တမ်းမှာပြည်စုံတိကျမှုရှိမရှိပေါ်အလွန်အမင်းစိုးရင်ရောရှာရှာပါပါကြီးညာရဲ့ထုတ်ပြန်ပြောဆိုကြတာပါ။သမ္မတ Trump ကတော့2016သမ္မတရွေးကောက်ပွဲကာလအတွင်းသူ့ရဲ့စီယုံရေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေမရှိခဲ့ကြောင်းအချိန်ညင်ညင်းဆိုထားပါတယ်။
အမေရိကန်ပြည်ထောင်စု Washington DC မှာမနေ့ကြာရာပိုင်းညကကျင်းပခဲ့တဲ့ Republican Party ရဲ့ဆောင်းရာသီညစာစာပွဲမိန့်ခွန်းအတွင်းသမ္မတ Trump က Democrat ကိုပုတ်ခတ်ပြောဆိုသွားပြီးသူအတီးပြုတ်နိုင်ခဲ့တဲ့ဥပဒေပြုရေးအောင်မြင်မှုတချို့ကိုဂုဏ်ယူပြောဆိုပါတယ်။ကြာရာပိုင်းနေ့အစောပိုင်းမှာလဲ West Virginia ပြည်နယ်မှာကျင်းပတဲ့ Republican Party ဝင်တို့ရဲ့ပန်းဖြေခီးစဉ်မှာလဲ Republican တွေကိုသမ္မတ Trump ကမိန့်ခွန်းပြောကြားခဲ့ပါသေးတယ်။သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်ပြချက်တွေကိုထောက်ခံကြဖို့နဲ့ရွေးကောက်ပွဲမှာ Republican တွေပို့ပြီးတော့အရွေးခံရအောင်ကူညီကြဖို့တိုက်တွန်းတော့ပါတယ်။အရေးကြီးတဲ့လူဝင်မှုကြီးကြပ်ရေးပြုတ်ပြင်ပြောင်းလဲမဲ့ဥပဒေအတိမပြည့်နိုင်အောင်ဒီမိုကရက်ဘက်ကကပ်ချက်ရက်ဖြဲလုပ်နေတယ်လို့လည်းညစာစာပွဲမှာသမ္မတ Trump ကဝေဖန်ပါတယ်။သဘောတူညီမှုရအောင်သူ့ဘက်ကလုပ်နေပေမဲ့ဒီမိုကရက်တွေဘက်ကသူ့ကိုဆန့်ကျင်ဖို့ပဲမြောက်ထိုးပင့်ကောလုပ်နေတယ်လို့လည်းပြစ်တင်သွားတာပါ။သူ့ရဲ့နိုင်ငံတော်အခြေပြမိန်ကဟာသူ့ကိုမုန်းတဲ့သတင်းဌာနတွေကချီးကျူးရတဲ့အထိအောင်မြင်မှုရခဲ့တယ်လို့လည်းပြောဆိုသွားပါတယ်။ဒါပေမဲ့မိန်ခွန်းပြောနေတဲ့အချိန်သတင်းထောက်တွေကိုကင်မရာတွေပိတ်ဖို့ညွှန်ကြားခဲ့ပြီးတော့သတင်းဆက်ယူခွင့်မပေးတဲ့အတွက်သမ္မတ Trump ရဲ့ပြောဆိုချက်အပြည့်စုံကိုထုတ်လွှင့်နိုင်ခြင်းမရှိပါဘူး။ညစာစာပွဲအကြောင်းတိုက်ရိုက်ထုတ်လွှင့်တဲ့ CSPN သတင်းဌာနရဲ့ထုတ်လွှင့်ချက်ကလည်းပြတ်တောက်သွားခဲ့ပါတယ်။သတင်းမီဒီယာတွေဟာပဲလိုက်မှုရှိပြီးတော့သူနဲ့သူ့အဆိုရအဖွဲ့အပေါ်ဆန့်ကျင်ပြောဆိုကြတယ်ဆိုပြီးသမ္မတ Trump ကအစဉ်တစိုက်ဝေဖန်ဆွဆွဲလာတာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမှာကိုလိုနီရဲ့စစ်သွေးကြွတွေကိုရှင်းလင်းမှုအမေရိကန်စစ်တပ်ကိုခွင့်ပြုထားကြောင်းသမ္မတအင်ဂျီရိုရဲ့ပြောဆိုချက်ပေါ်စိုးရိမ်တဲ့အကြောင်းပါကစ္စတန်ကာဝေးဝန်ကြီးကပြောဆိုလိုက်ပါတယ်။အင်ဂျီရိုရဲ့ညင်ညာချက်ကတော့သမ္မတဒေါ်နယ်ထရန့်ရဲ့တရစ္ဆာသမ္မတတန်းတွင်နိုင်ငံခြားမူဝါဒရေးမှာအောင်မြင်မှုမှတ်တမ်းတွေဖြင့်အင်ကာနီကသတင်းမီဒီယာတွေကိုအီးမေးလ်ကပေးပို့တဲ့ညင်ညာချက်ထဲမှာထည့်သွင်းထားတာပါ။အင်ဂျီရိုရဲ့ညင်ညာချက်ထဲမှာတော့တာရှက်ဒီသနဲ့ပတ်သက်လို့အခြေအနေတစ်ခုချင်းပေါ်မူတည်ဆုံးဖြတ်မဲ့မဟာဗျူဟာအရအာဖဂန်နဲ့ပါကစ္စတန်နိုင်ငံတွေမှာအချက်ဖက်ဝါဒီတွေခုံလုံမှုမရအောင် လိုအပ်တဲ့လုံခြုံရေးနဲ့အထောက်ပံ့တွေကိုစစ်တပ်ကခွင့်ပြုထားတဲ့အကြောင်းဖော်ပြထားပါတယ်။ပါကစ္စတန်ကာဝေးဝန်ကြီးကူရန်ဒက်ချီယာခန်ကတော့အင်ဂျီရဲ့အကြီးအကဲချက်ပေါ်အလေးနဲ့သဘောထားကြောင်း VOA နဲ့တိကျမင်းမြန်ကမှပြောဆိုခဲ့တာပါ။ပါကစ္စတန်နိုင်ငံဟာအချုပ်ချာအာဏာပိုင်ဆိုင်တဲ့တိုင်းပြည်တစ်ခုဖြစ်တဲ့အတိုင်းအချုပ်ချာအာဏာကိုလေးစားလိုက်နာဖို့လိုအပ်ကြောင်းအမေရိကန်အနေနဲ့ရှင်းရှင်းလင်းလင်းသိစေလိုတယ်လို့လည်းပြောဆိုခဲ့ပါတယ်။ပါကစ္စတန်နဲ့ဆွေးနွေးတိုင်ပင်မှုတွေလုပ်ဖို့လိုအပ်ကြောင်းနဲ့အမေရိကန်ရဲ့ပြောဆိုမှုတွေကြောင့်အာဖဂန်နိုင်ငံနဲ့ငင်းချဲရဖို့အလန့်ဝေးနိုင်ကြောင်းလည်းပါကစ္စတန်ကာဝေးဝန်ကြီးကပြောဆိုခဲ့တာပါ။ပါကစ္စတန်နဲ့အမေရိကန်နိုင်ငံတို့ကြားဆက်ဆံရေးကတော့မချရေးငါစားလို့တိတိတတ်တာကြာဆင်းလာနေပါတယ်။ပြီးခဲ့တဲ့လတိုင်းမှာလည်းပါကစ္စတန်အနေနဲ့တိုက်ပြည်မှာရှိနေတဲ့အချမ်းဖက်ကွန်ရက်တွေကိုရှင်းလင်းမှုခိုင်မာတဲ့ဆောင်ရွက်မှုတွေမလုပ်မချင်းပါကစ္စတန်ကိုလုံခြုံရေးအတွက်အမေရိကန်ကထောက်ပံ့နေတဲ့အကူအညီတွေအားလုံးနီးပါးကိုဖျက်ဆီးဖို့သမ္မတထရန့်အစိုးရကကြေညာထားပါတယ်။
ပါကစ္စတန်နိုင်ငံဟာတာလီဘန်တို့ရဲ့ဌာနချုပ်ဖြစ်တဲ့ဆိုပြီးအာဖဂန်နစ္စတန်နိုင်ငံဘက်ကဒီကနေ့ဆွဆွဲပြောဆိုလိုက်ပါတယ်။တပုံတွေကိုချေမှုန်းပစ်မယ်ဆိုပြီးအပြောသက်သက်လုပ်နေမဲ့အစားချက်ချင်းအရေးယူလို့ဆောင်ဖို့အာဖဂန်သမ္မတအာရှဖ်ဂန်နီကရုပ်မြင်သံကြားကနေပြောကြားတဲ့နိုင်ငံတော်မိန့်ခွန်းထဲမှာအင်းနီချင်းပါကစ္စတန်ဘက်ကတောင်းဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာလက်တလောဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုရဲ့နောက်ွယ်ကကျန်စီလောက်ကိုင်းသူတွေရဲ့နာမည်စင်းကိုပါကစ္စတန်မှာပေးပို့ထားပြီးဖြစ်တယ်လို့ပါကစ္စတန်ဘက်ကလက်တွေ့ကြတဲ့အရေးယူဆောင်မှုတွေလုပ်ဖို့မျှော်လင့်တယ်လို့လည်းသမ္မတဂန်နီကပြောဆိုသွားပါတယ်။တာလီဘန်တပုံတွေနဲ့မဟာမိတ်ဟန်နကီအကြမ်းဖက်အဖွဲ့ကွန်ရက်တို့ပါကစ္စတန်နိုင်ငံမှာအခြေစိုက်နေကြတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တကိုပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပယ်ချသွားပါတယ်။အာဖဂန်နိုင်ငံတွင်းကပုံခွဲတိုက်ခိုက်မှုဖြစ်ပွားစေခဲ့တဲ့လုံခြုံရေးဆိုင်ရာလေရင်ချက်တွေပေါ်အာရုံစိုက်ဖို့ကိုလည်းအာဖဂန်အစိုးရဘက်ကပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကတိုက်တွန်းသွားပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်စံမြန်မာဘာသာအစီအစဉ်ရဲ့တောက်ချနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရေခိုင်ပြည်နယ်မြောက်ပိုင်းမှာအစွန့်လိုက်ပြုံလိုက်မြုံလန်ထားတဲ့နေရာတွေကိုထပ်မံတွေ့ရှိခဲ့ရကြောင်းသတင်းတွေနဲ့ပတ်သက်လို့နိုင်ငံတကာတိုင်းဝမ်ကစိုးရိမ်ပူပန်မှုတွေထွက်ပေါ်လာနေပါတယ
်။ We are deeply troubled by those reports of mass graves and I want to point out that these are in the northern Rakhine state.
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစွန့်လိုက်ပြုံလိုက်မြုံလန်ထားတဲ့သတင်းတွေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်မိကြောင်းနဲ့တွေ့ရှိခဲ့တဲ့နေရာအားလည်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာတွေနေထိုင်ရနေရာတွေဖြစ်နေရတွေ့ရကြောင်းနဲ့အခြေအနေကိုအနိကဆောင်ကြည့်နေကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရကဝါရှင်တန်မှာမနေ့တုန်းကပဲဒင်းနောက်တွေကိုပြောဆိုသွားတာပါ။ဖြစ်ဖြစ်ခရရနဲ့ပတ်သက်လို့ကဘာကြီးကတီးခွင့်ရဖို့လိုတဲ့အတွက်တီးချလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂတွင်ရင်းမှုချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူချာရစ်ကလည်းအလောင်းတွေကိုအစုလိုက်ပြုံလိုက်ညှို့နှံထားတဲ့နေရာတွေထပ်မံတွေ့ရှိရတယ်လို့ဆိုတဲ့သတင်းတွေပေါ်အလွန်မင်းစိုးရင်ကြောင့်မနေ့တုန်းကပဲပြောဆိုခဲ့တာပါ။ဒီလိုစိုးရင်စရာသတင်းတွေကြောင့်ရခိုင်ပြည်နယ်ကိုကုလသမဂ္ဂတာဝန်ရှိသူတွေဝင်ရောက်ခွင့်ရရှိရေးရလဲအရေးကြီးကြောင်းပြောဆိုသွားပါတယ်။ HP သတင်းကတော့တချို့ပြန်ပြပတ်တွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်ညှို့နှံထားတဲ့နေရာအနည်းဆုံး၅ခုကိုအတည်ပြုနိုင်ကြောင်းပြောဆိုထားတာပါ။ HP သတင်းဌာနရဲ့ဖော်ပြချက်ကတော့ရခိုင်ပြည်နယ်အစုကပြောခွင့်ရသူကမှန်မှန်ကန်ကြောင်းညင်းဆိုခဲ့တယ်လို့သတင်းမှရနေပတ်သက်လို့ဥပဒေကြောင်းအရအရေးယူကိုင်ပြောသမှဖြစ်ကြောင်းလဲ VOA ကိုပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ကလည်းအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြစ်ထားတဲ့ဒုက္ခသည်နှစ်သားစင်ယောက်ကိုမင်းမြန်းမှုတွေလက်ကြိုက်ဖုန်းနဲ့ရကူထားတဲ့မှတ်တမ်းတွေအရအစုလိုက်ပြုံလိုက်ညှို့နှံထားတဲ့အလောင်းတွေရဲ့မျက်နှာတွေကိုမမတ်မိနိုင်အောင်အစစ်ရင်နဲ့လောင်းထားတာဒါမှမဟုတ်တနက်နဲ့ပြစ်ထားတာတွေ့ရပြီးတပ်ဖြတ်မှုတွေဟာဘူးစီးတောင်မြို့နယ်ကုတားပြည်မှာဖြစ်ပွားခဲ့တဲ့လက္ခဏာတွေတွေ့ရကြောင်းလည်းဖော်ပြထားပါတယ်။
အမေရိကန်နိုင်ငံမှာခေါ်လုံနေတဲ့အင်ဒိုနီးရှားနိုင်ငံကခရီးယန်ရွှေပြောင်းဒုက္ခသည်50ခန်းကိုနှစ်ရက်ပြန်ပို့မယ်။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်နယ်တရားသူကြီးတို့ကနောက်တစ်ကြိမ်ပိတ်ပင်သားမြင်လိုက်ပါတယ်။မွတ်စလင်အများစုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကိုပြန်ပို့ခံရရင်အကြမ်းဖက်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်ဆိုပြီးအဲ့ဒီဒုက္ခသည်တွေကပြောဆိုထားတာပါ။အင်ဒိုနီးရှားရွှေပြောင်းဒုက္ခသည်တွေရဲ့အခြေအနေကိုပြန်လည်စဉ်းစားသုံးသပ်ဖို့အချိန်လိုတယ်ဆိုပြီးပေါ့စတွန်တရားသူကြီးပက်တစ်ဆီရစ်ကကြာတာပြင်းနေမှာအမိန့်ချမှတ်လိုက်တာပါ။အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေတွေအရဒုက္ခသည် ရဲ့အမှုကိုစစ်ဆေးကြားနာခြင်းမပြုရသေးခင်အချိန်မှာတော့ဒုက္ခတွေနဲ့ရပြန်ပို့ခရနိုင်တယ်လို့လည်းတရားသူကြီးဆာရစ်ကပြောပါရယ်ကဗာစီစ်လုပ်ငန်းစဉ်အရသူတို့ရဲ့မိခင်တိုင်းပြည်မှာနှိမ့်ဆက်ညှဉ်းပန်းမှုခံရနိုင်တယ်ဆိုရဲဆိုရင်စိတ်ကြောင့်အမေရိကန်နိုင်ငံမှာနေထိုင်ခွင့်ပြုမလားဆိုရဲဆုံးမြတ်ချက်စောင့်ဆိုင်နေတဲ့အချိန်အတွင်းဒုက္ခတွေကိုနေရရင်ပြန်ပို့နိုင်ပါတယ်လို့တရားသူကြီးပက်တီဆာရစ်ကပြောပါရယ်နယူဟမ်ရှာမှာခေလုံးနေကြတဲ့အင်ဒိုနီးရှားဒုက္ခတွေကိုနေထိုင်ခွင့်ပြုတဲ့အမိန့်ကိုပြစ်ခဲ့တဲ့နိုဝင်ဘာလမှာတရားသူကြီးဆာရစ်ကထုတ်ပြန်ခဲ့တာပါတချို့ဒုက္ခတွေကတော့အမေရိကန်ပြည်ထောင်စုကိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်လောက်ကတည်းကရောက်ရှိနေကြတာဖြစ်ပါတယ်
။ကျူးဘားနိုင်ငံကကွယ်လွန်မှုကွန်မြူနတီခေါင်းဆောင်ဖီဒယ်ကက်စတိုရဲ့တားအကြီးဆုံးဟာစိတ်ချဝေနာအတွက်လက်နက်ချီစစ်ကူတာခံယူခဲ့ရပြီးနောက်မနေ့တုန်းကပဲသူ့ကိုယ်သူအဆုံးစီရင်သွားခဲ့ကြောင်းနိုင်ငံပိုင်သတင်းကကြေညာပါတယ်။အသက်68နှစ်အရွယ်ဖီဒယ်ကက်စတိုတိုင်စ်ပါလတ်တာစိတ်ချဝေနာပြင်းထန်ခံစားနေခဲ့ရကြောင်းလည်းသတင်းကဖော်ပြပါတယ်။စိတ်ချဝေနာအတွက်ဆေးရုံတွင်ကုသပေးခဲ့ရပြီးနောက်ပိုင်းမှာတော့ပြင်ပလူနာဖြစ်တဲ့ဆက်လက်ကုသမှုခံယူနေခဲ့ကြောင်းလည်းပြောဆိုထားတာပါ။ဖခင်ဖြစ်သူနဲ့ရုပ်ချဲဆင်တဲ့အတွက်ဖီဒယ်အသေးစားလိုလူစီများတဲ့ကက်စတိုတိုင်စ်ပါလတ်တာတချင်ကဆိုဗီယက်ယူနီယံမှာနျူကလ িয়ার ယူပပီရပညာကိုတင်ယူခဲ့ပြီးကျူဘားနိုင်ငံတော်အတိုင်ပင်ခံကောင်စီမှာသိပ္ပံဆိုင်ရာအကြံပေးဖြစ်နေလဲတာဝန်ယူခဲ့သူဖြစ်ပါတယ်ကျူဘားသိပ္ပံအကယ်ဒမီရဲ့ဒုက္ခဖြစ်နေလဲတာဝန်ယူခဲ့ဘူးသူဖြစ်တယ်လို့ကျူဘားနိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေမှာလဲ1980ပြည်နှစ်ကနေ1992ခုနှစ်ထိဦးဆောင်ခဲ့တာပါသူဟာဖခင်ဖြစ်သူရဲ့ပထမအိမ်တော်ပဲမတ်တာတိုင်စ်ပရာလက်ကမွေးဖွားခဲ့သူဖြစ်ပါတယ်ဖခင်ဖြစ်သူဖီဒယ်ကက်စတိုကတော့ကျူဘားအနာရှင်ဘက်တစ်စတာကို1959ခုနှစ်ကဖြုတ်ချခဲ့တဲ့တော်လှန်မှုတွေမတက်မီလူငယ်ဘဝမှာပဲထက်တန်းလွန်အတိုင်းဝန်းကမိခင်ဖြစ်သူနဲ့ပထမအိမ်တော်ကျခဲ့တာပါမိခင်ဘက်ကသူစားတော်ဆက်တဲ့ဝမ်ကွမ်းကြီးကိုရီးယားမှာတော့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအဝေးရောက်ကျူဘားနိုင်ငံသားတွေကိုကူစားပြုထားတဲ့ Republican အောက်လွှတ်တော်အမတ်မာရီယိုတိုင်စ်ဘာလတ်အောက်လွှတ်တော်အမတ်လင်ကွန်တိုင်စ်ဘာလတ်တို့လည်းပါဝင်ကြပါတယ်
တရုတ်နိုင်ငံကိုတုံ့ရတာခီးစင်နဲ့ရောက်ရှိနေတဲ့ပရတိန်ဝန်ကြီးချုပ်ထရီဆာမေကနိုင်ငံကုန်သွယ်ရေးဆိုင်ရာအတားအဆီးတွေကိုဖယ်ရှားရေးတရုတ်ကောင်ဆောင်တွေနဲ့ဆွေးနွေးပြီးတော့သူ့ရဲ့တန်တမာရဲ့ခီးစင်ကိုအဆုံးသတ်လိုက်ပါပြီ။ခီးစင်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့တောက်ကြနေမှာပဲရှန်ဟိုင်းမြို့မှာကျင်းပတဲ့စီးပွားရေးညလခါမှာဝန်ကြီးချုပ်မိန်ခွန်းပြောကြားခဲ့ပါတယ်။ဥရောပတမကိုက် EU အဖွဲ့ဝင်ဖြစ်ကနေရှင်းနှစ်ထဲနှုတ်ထွက်တော့မယ့်အချိန်မှာပဲအာရှတိုက်ကစီးပွားရေးအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးတွေတိုးမြှင့်ဖို့ရွေးချယ်တဲ့ပရတိန်ဝန်ကြီးချုပ်ထရီဆာမေတရုတ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့လည်းဝန်ကြီးချုပ်မေကြာတာပရိနေကတွေ့ဆုံခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တဲမှာပဲတိုက်ရိုက်နားဆင်နေပါလေခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေနဲ့စတင်နေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရုပ်အလောင်းတွေအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာ၅ခုတက်မနေတွေ့ရတယ်လို့ AP သတင်းဌာနရဲ့ဖော်ပြချက်ကိုရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကညင်းဆိုလိုက်ပါတယ်။အစုလိုက်ပြုံလိုက်မြုပ်နှံထားတဲ့ဆိုတဲ့ဂူရာပြင်ကြေးရွာကိုရခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့တွားရောက်စစ်ဆေးခဲ့ပြီးဘာမှမတွေ့ရဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူကဆိုပါတယ်။သတင်းပြည်စုံကိုတော့ VOA သတင်းတော့မမမြင့်ခိုင်ကသတင်းပေးပို့ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့ရုပ်အလောင်းတွေကိုနေရာ၅ခုတက်မင်းမှာတွေ့ရတယ်ဆိုတာအတည်ပြုကြောင်းဖေဖော်ဝါရီ၁ရက်နေ့က EP သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံးဝညှင်းဆိုလိုက်ပြီးရုပ်အလောင်းတွေအစုလိုက်ပြုံလိုက်မြုပ်နှံထားတာတွေ့ရတယ်ဆိုတဲ့ဗူဒီတောင်မြို့နယ်တဲကဂူတာပြင်ကြီးရွာကိုတွားရောက်စစ်ဆေးချိန်မှာလည်းဘာမှမတွေ့ရဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA ကိုပြောပါတယ
်။အဲ့သတင်းရလို့ကျွန်တော်တို့အမှဘူဒီတော်မြို့နယ်အုပ်ချုပ်ရေးမှူးဦးစီးပြီးတော့ကျွန်တော်တို့အဲ့မှာဟိုပါပေါ့နော်အဖွဲ့ဖွဲ့တာပေါ့ဟိုဒီဟိုမြို့နယ်ဥပဒေရာရှိနေတော့လောဘကရာရှိနေတော့မြေဆင်းရာရှိနေတော့ကျွန်တော်တို့ဒီအဲ့မှာမွတ်စလင်ယမီရဖတွေပါတာပေါ့ဟိုဒီနေ့သွားကြည့်ပါလေအနေနဲ့သွားကြည့်ရင်သွားကြည့်တဲ့အခါမှာအဲ့မှာခုနကပြောတဲ့အဲ့ပြစ်တင်နေရာပုံဝန်းကျင်မှာတော့ဘာမှမရှိပါဘူးနောက်ပဲအဲ့ယမီရဖတွေရဲ့ပြောပြကြည့်ရတယ်အဲ့နေရာတွေမှာတော့ဘာမှဖြစ်စင်မှလည်းဖြစ်ခဲ့ခြင်းလည်းမရှိဘူးအခုနောက်သူတို့ပြုတ်ထားခြင်းလည်းမရှိဘူးဆိုပြီးတော့ပြောပါတယ်။အဲဘူတန်ကရေမီရဖမုစလင်လည်းပါပါတယ်။ရေမီရဖမုစလင်လည်း9ရက်6ရက်လောက်ပါပါတယ်။အဲသူနဲ့ကျွန်တော်သွားပြီးတော့နော်အခုသွားရပြီးတော့ရှာနေအခုလည်းရှိအဲ့နေရာနေပြီးတော့သတင်းပို့နေပါတယ်။အမြင်ကဘာမှမရှိပါဘူး
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှရောက်နေတဲ့လူပေါင်း2000ကျော်ကိုတွေ့ဆုံမေးမြန်းပြီးလက်ကင်ဖုန်းနဲ့မှတ်တမ်းတင်ထားတဲ့အချက်လက်တွေအရစစ်တပ်နဲ့ဒေသခံရွာသားတွေကပြီးခဲ့တဲ့နှစ်ဩဂတ်လထဲမှာတပ်ဖြတ်ခဲ့တာဖြစ်ကြောင်း AP သတင်းမှဖော်ပြထားတာပါ။အစိုးရအပြုံလိုက်မြုပ်နှံထားမှုတွေအမှန်တကယ်မရှိဘဲမဟုတ်မမှန်သတင်းဖော်ပြချက်ဟာတိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေတာမို့ဒီသတင်းကိုဖော်ပြခဲ့တဲ့ AP သတင်းဌာနကိုတရားစွဲဖို့လှုံ့ဆော်သွားမယ်လို့ဥတည်မောင်ဆွေကပြောပါရယ်
အခုကမတိုင်ခင်ကနေခဲ့တဲ့အဲ့ဒါမျိုးဆိုနေရမိရဖားတယ်အဲ့ဒါရင်းနေတဲ့ကျွန်တော်သွားပြီးတော့စစ်တဲ့ခါမှာမဟုတ်ဘူးလို့ပြောတယ်တွေ့လဲဘာမှမတွေ့ဘူးလက်ရှိတဲ့အနေမှာရောက်နေတယ်အခုနောက်ပြီးတော့ကျွန်တော်တို့ဒီငုတ်တဲ့ဘုံမှန်တဲ့တဲ့နေခုနောက်ပြီးတော့ကျွန်တော်တို့အတွက်နေတဲ့ဥစားတွေကျွန်တော်တို့ကခုနောက်ပြီးတော့သွားပြီးကြည့်တဲ့ခါမှာဒီဥစားတွေဒီခုနောက်ပြီးတော့ပမှန် ချိုးဖောက်တဲ့ပုံစံမျိုးနဲ့ဒါမျိုးဒီဒါမျိုးဖန်တီးဖန်တီးပြီးတော့လုပ်တဲ့လုပ်ရတဲ့ကုသလို့ရှိရင်ခင်ဗျားတို့ဒီနိုင်ငံကစည်းထဏာတွေကဆက်ဝင်စားနေတာမိမဲလာတဲ့အစီအစဉ်ရောက်နေတော့ဒါမျိုးဖြစ်အောင်ဖန်တီးရဲ့နောက်ဒီစပြီးတော့သတင်းတွေခုနပြောတော့မဟုတ်မှန်သတင်းတွေရေးတဲ့အတွက်ဥပမာသူတာဝန်ယူရပါမယ်ဒီကိစ္စကို
2019ခုနှစ်စက်တင်ဘာလတုန်းကတော့မောင်တော်မြို့နယ်ရဲဘော်ကြားကြေးရွာနာမှာဟိန္ဒူဘာသာဝင်ရုပ်လောင်း28လောင်းကိုတွေ့ရှိခဲ့ပြီးဒါဟာ ARSA အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်လို့တပ်မတော်ဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းနင်ကြေးရွာမှာတွေ့ခဲ့တဲ့ရုပ်လောင်းတွေကတော့ဒေသခံရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းအရေးယူဆောင်ရွက်မှုတွေရှိပြီးအခုဂူရာပြင်မှာရုပ်လောင်းတွေတွေ့တယ်ဆိုတာကတော့ထင်အောင်ထင်မှားဖြစ်အောင်လုပ်တဲ့သတင်းမှားတွေဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူဦးတင်မောင်ဆွေကပြောပါရယ
်တပ်မတော်ရောရေးတပ်ဖွဲ့ရောလုတ်ကင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဒါကျွန်တော်ဒီဥပဒေနဲ့ညီပဲဆောင်ရမယ်သူရဲ့ခြေထုံးချင်းမှုတွေနဲ့ပဲဆောင်ရမယ်ဒီဇိုင်းမှာကျွန်တော်တပ်ဖွဲ့ဝင်တွေလုတ်တာကိန်းတာမှားသွားတာတွေရှိပါတယ်ဒီဥစ္စာတွေအားလုံးလည်းကျွန်တော်ဘက်ကနေပြီးတော့ယုံကြတယ်ဒါခရီးရောက်စလို့ဒါအရေးယူပြစ်ပေးနေရတယ်ရှိပါတယ်အခုနောက်ပြလို့မဟုတ်ဘဲနဲ့ခုနောက်ပြလို့ခင်ဗျာညီအစ်ကိုခုနောက်ပြလို့နော်ကျွန်တော်တို့ဒီသတင်းတွေဒီဒီချက်ချက်နဲ့ခုနောက်ပြကောလာဟာလာတွေပေါ့ကောလာဟာလာတွေရှင်းနေဥစ္စာတွေဟောပြောရဒီဘူကီရူမာတွေပေါ့ဒါမျိုးတွေကျွန်တော်တို့ပြုတ်ပြီးတော့ဒီအကုန်လုံးကဒါဟိုခင်ဗျာခင်မားနဲ့ဒီဒီဟိုလုတ်တဲ့ပုံစံမျိုးကြီးအဲဒါမျိုးတော့ကျွန်တော်တို့နေတော့ဒါတော့ဆုံးရှုံးပါလေအဲဒီဒါဒီဥစ္စာဒါ misinformation မဟုတ်ပါဘူး disinformation တွေဖြစ်ပါလေဒီမှာလုတ်ကြံပြီးတော့ဒါမျိုးလုတ်နေတဲ့ဒီကိစ္စတွေကိုတော့ဒါကျွန်တော်အနေနဲ့ဒီတာဝန်ရှိတဲ့သူတွေနဲ့ဒါခုနကပြောကြအတရားဥပဒေကကျွန်တော်ကကြားဆွေးနွေးတာဖြစ်ပ
ါရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံနံထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့ထိထိရောက်ရောက်စုံစမ်းစစ်ဆေးမှုတွေခွင့်ပြုဖို့မြန်မာအစိုးရကိုကုလသမဂ္ဂက February 10ရက်နေ့ကတိုက်တွန်းထားပါတယ်ရှင်
ပြည်ရည်တင်းတော့မမမြင့်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါနားဆင်ရမှာကရန်ကုန်မြို့တက္ကသိုလ်ရိပ်သာလန်ကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့နေအိမ်ကိုမီးစာတက်ဓာတ်ဆီပလင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့သူကိုတောက်ကြဒီကနေ့မနက်ပိုင်းမှာဖမ်းဆီးလိုက်ပါတယ်။ပြစ်မှုကျူးလွန်သူကိုဥပဒေအတိုင်းအရေးယူဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့ပြည်ရည်တင်းတော့ကိုထက်အောင်ခန့်ကတင်ပြပါမယ်။
ဖေဖော်ဝါရီလနေ့မနက်စောပိုင်းကရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းပေါ်မှာရှိတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့နေအိမ်ကိုမိစာတက်ထားတဲ့ဓာတ်ဆီပလင်းနဲ့ပစ်ခတ်တိုက်ခတ်တဲ့သူကိုရန်ကုန်တိုင်းရဲတပ်ဖွဲ့က24နာရီအတွင်းဖမ်းဆီးမိခဲ့ပါတယ်။ပြစ်မှုကျူးလွန်တဲ့သူဟာစိတ်မနှံ့သူတူဖြစ်ပြီးတော့ဥပဒေအတိုင်းရေးယူဆောင်ရွက်သွားမယ်လို့လည်းရန်ကုန်တိုင်းရဲတပ်ဖွဲ့ကတာဝန်ရှိသူရဲမှုမြင့်ထွေးက VOA ကိုခုလိုပြောပါတယ
်။ဟုတ်ကဲ့ဥပဒေအတိုင်းဆက်လုပ်ပါမယ်ဖမ်းဆီးရေးယူထားတာမှန်ပါတယ်။လက်မရှိတာမှန်ပါတယ်မနဲ့ပဲဖမ်းထားတာပါကျွန်တော်လည်းရန်ကုန်မြို့လုံခြုံရေးတော်တော်အချိန်ကြီးဟုတ်လားဆောင်ရွက်နေတာဖြစ်ပါတယ
်။ပြစ်မှုကျူးလွန်သူဟာဒဂုံမြို့တဲ့မြောက်ပိုင်းမှာနေထိုင်သူဖြစ်ပြီးတော့မြဝါပလာဇာမှာလုံခြုံရေးတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတူဖြစ်ပါတယ်။ပြစ်မှုကျူးလွန်သူကိုပြစ်မှုကျူးလွန်သူတွားရောက်တဲ့လမ်းကြောင်းက CCTV မှတ်တမ်းတွေကတဆင့်ချေရခံပြီးဖမ်းဆီးမိတာဖြစ်ပါတယ်။ပြစ်မှုကျူးလွန်သူအိမ်ကိုတွားရောက်ရှာဖွေရမှာပါဝင်တဲ့အုပ်ချုပ်ရေးမှူးကိုတူဝါထွန်းကအခုလိုပြောပြပါတယ
်။ရောက်သွားတဲ့အချိန်မှာတော့သူ့မိသားစုပဲရှိတယ်။သူကတော့မရှိဘူး။အကြီးအသေးအားနဲ့ကျွန်တော်လှိုးနဲ့ပြီးတော့ကျွန်တော်သူ့မိသားစုမျိုးကြီးတခါကျတော့သူ့အမေကြီးကအစ်ယောက်သားကဒီမြမပလာဇာမှာလုံခြုံရေးဝန်ထမ်းလုပ်တယ်တဲ့အခုတော့သူလုံခြုံရေးဟိုဟိုမှာရှိတယ်ပေါ့ကျွန်တော်မြမပလာဇာကိုလိုင်းပြီးတော့ဖွင့်တက်လုပ်ပြီးတော့ပြန်ဝင်တဲ့ခါမှာသူ့ဟိုမှာသွားတွေ့တာဗျဟိုမှာသွားတွေ့တော့တော့သူအဲ့မနက်ပိုင်းကတုံးကြည့်ထားတဲ့သင်းဒီဥပစာတွေသစိုးတွေအဲ့အရာတွေပေါ့နောက်ကျိုးဘူးအဲ့အဲ့ဒါလေးတွေလည်းဟိုမှာတက်တူပစ္စည်းတွေပိုင်းသူဟိုမှာသိမ်းပြီးတော့သူတို့ရက်ကိုသူတို့ဆက်နဲ့ပြန်ပေါက်ပြီးတော့သူတို့ဖမ်းပြီးပြီဆိုတဲ့အကြောင်းဆက်နဲ့ပို့ပြီးတော့ဒီပိုင်ပါလေးနဲ့ပုံနေပြန်ပို့တယ်ဗျ
ပြစ်မှုကျူးလွန်သူကိုတော့ဗဟန်းမျိုးမှရဲစခန်းကရာဇဝတ်ကြီးပုံမှ436နဲ့အမှုဖွင့်ထားပါတယ်ပြစ်ခတ်တိုက်ခိုက်မှုကြောင့်ခြံဝင်းအတွင်းခြံဆောက်တဲနီးကရေပိုက်ကြီးလောင်ကျနေပြီးလူထိခိုက်ဒဏ်ရာရရှိတာတော့မရှိခဲ့ပါဘူးဓာတ်ဆီပလင်းနဲ့ပြစ်ပောက်မှုဖြစ်ပွားပြီးမကြခင်မှာပဲအိမ်ရှိပလက်ဖောင်းပေါ်တောလာခွင်ပိတ်လိုက်ပြီးလုံခြုံရေးချထားခဲ့ပါတယ်2015ခုနှစ်နှစ်စံပိုင်းကလည်းနိုင်ငံတော်တိုင်ပင်ခံရဲ့တက္ကသိုလ်ရိပ်သာလမ်းကနေအိမ်ကိုစိတ်မနှံ့သူတူကဲနဲ့ပြစ်ပောက်ခဲ့တာကြောင့်ခြံဝင်းကားပေါက်ကမှန်တစ်ချက်ပျက်စီးခဲ့ပါသေးတယ် ခုလိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်ပြည်သူလူထုကြားမှာလုံခြုံရေးအတွက်စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်။အဆိုပါဖြစ်စဉ်ဖြစ်ပွားပြီးမကြခင်မှာပဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဥဆောင်ပြီးရန်ကုန်တိုင်းဒေသကြီးလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်လုပ်ငန်းညှိနှိုင်းအစည်းအဝေးကျင်းပခဲ့ပါတယ်ခင်ဗျာ
။သောရရှင်များရှင်မြန်မာနိုင်ငံမှာလူပုဂ္ဂိုလ်အချင်းချင်းကြားမယုံကြည်မှုတွေဟာ2015အထွေထွေရွေးကောက်ပွဲမတိုင်ခင်ကအခြေအနေဤပါအထိစတင်သွားခဲ့တဲ့အကြောင်းရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကကောက်ယူတဲ့လူထုသဘောထားစစ်တမ်းမှာတွေ့ရပါတယ်။ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်အခြေခံကြတဲ့လူအချင်းချင်းကြားယုံကြည်စိတ်ချမှုတွေမြန်မာနိုင်ငံမှာကျဆင်းလာနေတာဟာဘာကြောင့်များပါလဲ။ယုံကြည်မှုတွေတည်ဆောက်နိုင်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-9994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။လေးလေးကတိုင်းရိုက်လေးလိုက်ဒီစဉ်ကကျူဆူပါလေရှင
်မနေ့ကစနေည VOA ရဲ့တိုင်းရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာမိမိတို့ရဲ့ဖုန်းနံပါတ်တွေကိုလည်းကြိုတင်ပေးပို့ကြဖို့ထပ်ပြီးအတည်ပြုလိုက်ရပါတယ်အခုတခါတော့ရှင်နေဦးဦးကိုနီလှုပ်ကြံခံရမှုဒီကနေ့တရကွင်နဲ့ပတ်သက်တဲ့ထူးခြားမှုတွေကိုတင်ပြခြင်းပါတယ်ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်မှာတရားရုံးထုတ်ချိန်ဥကိုနီလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ဖမ်းဆီးတရားခံတွေကိုဆွဲချက်တင်သင့်မတင်သင့်နှစ်ဖက်ရှိနေတယ်ရှောက်လဲခဲ့ကြပြီးရှေ့လာမယ့်ယုံကြည်မှာတော့တရားသူကြီးကဆုံးဖြတ်မှာဖြစ်ပါတယ်အမှုအတွက်အရေးကြီးတဲ့အချိန်ရောက်လာချိန်မှာတရားခွင်ရဲ့လုံခြုံရေးကိုအထူးတင်းကျပ်ပြီးလုံခြုံရေးစနစ်တကျဆောင်ရွက်ပေးသင့်တယ်လို့ဥပဒေပညာရှင်တွေကအကြံပြုနေကြပါတယ်ဒီကနေ့ရုံးထုတ်ချိန်လူတချို့ကတော့တရားရုံးကိုရောက်လာပြီးစင်တူစာသားတွေပါတဲ့တီရှပ်တွေကိုဝတ်ဆင်ပြီးတရားခံတွေကိုဝန်းရံခဲ့တာဟာလုံခြုံရေးအတွက်စိုးရိမ်စရာရှိပြီးချင်းချောက်မှုဆန်တဲ့လုပ်ရဖြစ်တယ်လို့တရားလူရှင်းနေတွေကပြောပါတယ်မဆုမွန်ကဆက်ပြီးတင်ပြမှာပါ
အာဏာရပါတီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေကြံပေးရှင်ဒီဂျီဥကိုနီလှုပ်ကြံတက်ဖြတ်ခံရလို့တည်ဆုံသွားတာပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကဆိုတနည်းတတိရှိသွားပြီဖြစ်ပါတယ်ဥကိုနီကိုရန်ကုန်လေစိမ့်မှာတနက်နေ့ပြစ်ခတ်လှုပ်ကြံခဲ့တဲ့တရားခံကြည်လင်းကိုဝိုင်းဝန်းဖမ်းဆီးပေးခဲ့တဲ့တက္ကစီအငှားရင်ပေါင်းကိုနေဝင်လည်းတည်ဆုံခဲ့ရပါတယ်ဒီလှုပ်ကြံမှုနဲ့ပတ်သက်လို့ကြည်လင်းပါဝင်ဒီလှုပ်ကြံမှုမှာကြံရပါအဖြစ်ပူပေါင်းကြံစီသူလို့တန်တရားရှိတဲ့သူတွေကိုပါဖမ်းဆီးပြီးတော့တပ်တွေ80ကျော်ကိုစစ်ဆေးပြီးတရားရုံးထုတ်စစ်ဆေးလာတာဟာအကြိမ်40ကျော်သွားပြီဖြစ်ပါတယ်ဒီကနေ့တောက်ကြနေရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတရားလူပြတပ်သေးတွေကိုစစ်ဆေးပြီးတဲ့နောက်တရားခံနဲ့အပေါင်းပါနောက်တရားခံလို့ယူဆတဲ့သူတွေကိုစွဲချက်တင်သင့်မတင်သင့်နှစ်ဖက်ရှိနေတွေကရှောက်လဲခဲ့ကြပါတယ်လာမယ့်ဖေဖော်ဝါရီလ9ရက်နေ့ရုံးချိန်မှာတော့တရားသူကြီးကဒီအမှုကိုစွဲချက်တင်သင့်မတင်သင့်ဆုံးဖြတ်နိုင်ရည်ရှိတယ်လို့တည်ဆုံးသူကိုနေဝင်းဘက်ကတရားလူရှင်းနေအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်ကြီးဦးရောဘတ်ဆန်ကအခုလိုပြောပြပါတယ
်အခုအဆင့်ကစွဲချက်တင်သင့်မတင်သင့်အဆင့်ကိုရောက်လာကျောင်းမဲ့ဆိုရင်အခုတဝက်ရောက်တာပေါ့ဗျာ။လာမဲ့ဆိုရင်ဒီမှာဆွဲကျဲနဲ့ပတ်သက်တဲ့အမိတ်တစုံတရားချမှတ်မယ်။အဲ့ဒါပြီးလို့ရှိရင်ရှေ့ကိုဆက်သွားတော့မှာပေါ့။အမှုကပြီးကနီးတာနေတော့ပြဿနာတွေတက်လာလေပေါ်ပြီးလို့ရှိတဲ့ဦးဒီပုံမှန်စကူမှာလွတ်လပ်စွာတရားစီရင်လို့ပြောတာလေ။အဲ့တော့လွတ်လပ်စွာတရားစီရင်လို့လွတ်လွတ်လပ်လပ်တရားမစီနိုင်အောင်အမှုကိုမတည်ဆောက်နိုင်အောင်တော့ဒါချင်းချောက်မှုရှိတဲ့သဘောမျိုးဖြစ်နေတယ်။အဲ့တော့တရားသူကြီးရဲ့အစိုးရရှိနေတယ်တော့အပြင်းချင်းနေတယ်ဒါပြောတောင်းဝင်ကြနေတဲ့ရဲတွေကိုနော်ဒါဆွဲဝိုက်တော့အပြင်ချင်းချောက်ရရောက်ပြီဒါကိုအချိန်မီမိုက်ရောင်းတိုင်းရဲတပ်ဖွဲ့ကမထိန်းသိမ်းနိုင်ဘူးဆိုရင်နော်ရုံးစကားပြေဖြစ်ပြီးတော့တရားခံတွေလူမျိုးကလူမျိုးကြောင့်ကိုပြစ်သွားစေနိုင်
တယ်။ဒီကနေ့တရားခံတွေကိုရုံးထုတ်စစ်ဆေးချိန်မှာတော့လူ၄ဦးခန့်လောက်ကမင်းတို့ထမင်းဝအောင်စားထားဆိုတဲ့စာတမ်းပါတဲ့တူညီတီရှက်တွေကိုဝတ်ဆင်ပြီးတရားခွင်အနည်းကိုလာရောက်ခဲ့တဲ့အတွက်လုံခြုံရေးတာဝန်ယူထားတဲ့ရဲအယားရှိကတတိပေးခဲ့ပါတယ်။ဒီလိုမျိုးချင်းချောက်တဲ့စကားဆန်တဲ့စာသားတွေပါတဲ့တီရှက်ကိုဝတ်ဆင်ပြီးလာရောက်ခဲ့တဲ့အပေါ်လုံခြုံရေးဟာအထူးစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်လာနေတယ်လို့ဦးရောဘတ်ဆန်ကပြောပါတယ်။
ဒီလိုတီရှက်တွေနဲ့ကမ်ပိန်းလုပ်လာတာကဥပဒေကိုမတင်မဲ့မီကြီးဟာကြားတယ်နော်အဲ့ဒါကြောင့်မလို့ဒီနေ့နဲ့စဉ်းစားပြီးတော့ရန်ကုန်တိုင်းရဲတပ်ဖွဲ့ရဲ့ကြိုတင်စီမံမှုတွေကျလို့တင်စစ်စင်းနေတဲ့ရုံးမှာဒီလိုလုပ်တာဟာတော်တော်လေးကိုစနစ်ကျွန်သွားပြီပေါ့ဗျာ။ပေါင်းကျွန်သွားပြီ။မြန်မာနိုင်ငံရဲ့တရားစီရင်ရေးကိုစိန်ခေါ်ချက်ပဲ။တရားဥပဒေစိုးမိုးရေးကိုပမာမကန့်ကြည့်စား။ဒါတွေကိုမြင်နေရရေးရ
အခုလိုမျိုးအမှုကိုဆွဲချက်တင်တဲ့မတင်တဲ့ဆုံးဖြတ်တော်မယ့်အရေးကြီးတဲ့အခြေရောက်လာတဲ့အချိန်မှာတော့လုံခြုံရေးအစီအမံထူထပ်စွာနဲ့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကတရားခွင်ကိုဒီထက်ပိုပြီးတင်းကျပ်တဲ့အထူးခုံရုံးတရားရုံးအဖြစ်အလေးနဲ့ထားဆောင်ရွက်တင်ပြီလို့မြန်မာနိုင်ငံရှိနေများကွန်ရက်ကရှင်းနေကြည့်ဦးသိန်းတောင်းကလည်းအကြံပြုပါတယ်။ခင်ဗျားဝန်စားထားဆိုတဲ့ဒီချက်တ ดาบเรียกมูนาดาลึกดาเราติมกองหมดเนี่ยตัวนี้เราดีกว่าที่นี่จะเช็ดเนี่ยบ่นะแล้วทุกที่อายุเนี่ยเช็ดเนี่ยทุกที่อายุเราตัวนี้อย่าเลยดีกว่าเนี่ยวันนี้วันนี้เราทำบัวเช็ดดาเลยเนี่ยเราต้องยืดการนี้เช็ดเนี่ยมันจะทำเนี่ยไอ้มาปูตรงนี้เลยมันจะเช็ดแต่ดีกว่าตรงนี้สีนี้ดีกว่าตรงนี้ราคาเด็ดเบิกราคาเด็ดดีกว่าชิบชิบบ่นะแต่ถ้าเขาดีจะทำนี่ลงอยู่เลยจะมาซื้อดูเลยอะแต่เดี๋ยวมันยาวเลยมันดีเรื่องอะไร ဒီလူတက်မှုကိုတင်ကူးကြံရွေးချက်နဲ့အပြေးကွင်မှုပုံမှန်300နှစ်တက်300နှစ်နှစ်နဲ့ဒီလူတက်မှုကိုတင်ကူးကြံရွေးချက်နဲ့အပြေးကွင်မှုပုံမှန်300နှစ်နောက်30လေးတို့အပြင်လက်နက်မှုပုံမှန်19ကားကြီးစာလုံးနောက်အဝင်းခိုင်ထွက်ပြေးမှုမှာထွက်ပြေးတရားခံကိုအပြေးကွင်မှုပုံမှန်နှစ်တက်နှစ်တို့နဲ့ပါတရားစွဲဆိုဖို့ဆွဲချက်တင်နိုင်ရေးတရားလိုရှင်းနေတဲ့ကကြိုးပမ်းနေကြတာဖြစ်ပါတယ်တရားခံရှင်းနေ
Mabe, Bio in your Mabine, Yumian Tanya, season ago, Nyakun Nani, Kunan Nagwedi, Asia says seven, Jodugani, Panyu, Shuzan, and Barekna, Majagima, Tolima, season in Maro, Mudmigana, Tipan and Nibina, Tuta, Solwendigo, Nasin Abu Shivali. A good old drink, Jenugo, go on in Uga, Jobjabi Maba.
American Tate Lunyu Town Shizuya, Tamaton the Trango, Sanchin, Pelamu Shigelu, Susuetae, Liwa Yone Matanku, Amyapi to Tineo, Topianao, Tamaga, Season Yacho, Embiro Yashi, Tiaqua Pioare, Matango, Topian Bibu, Tamaga Lakantabi, Sonchaku, Tinibe, Lutau, Jangjao, Lala Shijole, Pio Sugiraba. Pakistan and Taliban air Tanajo Pitis will be Afghanistan and Baka, Diginibes, Serpia Sulagare, the Bonigo, Chimombi Mess will be a Piotr de Lone Mesa, Chechen Yeu, Kangu, Afghanama, Ashwekaniga, Yomi Tanyagani, Piochere, Nangano Mengoma, Indian Pakistanu, Tausu Giraba. Mimanang Kandinam Yapaima, Sula Junan Nun and Tire Niago, Taman, Pishigaya, the Indian Nepatalu, Nanganga Tanga, Suin Puamuri, Topo Lanivare, Yakandinam Yapaima, Sula Junai, Nun and Tire, the Indian Nepatalu, Lomi Suin Mijone, Pishigare Niale, Indian Pingarish Nangu, Topi Kajare, Ruinjari Nitaya Niari, Pinia, Tuyajo, Chinibu, Nika Sanki Niajo, American and Jayu Nitana, Pioguazu, Eta Noraka, Washinama, the Nadu, Pio Sulajava, Pipia in Nepatalu. ကိုပါကြီးကတီးခွင့်ရဖို့လိုရတဲ့တီးချလွတ်လပ်ပြီးရုံချီစိတ်ချရတဲ့စုံစမ်းမှုတွေလိုအပ်ကြောင်းလဲပြောဆိုခဲ့ပါတယ်ကုလသမဂ္ဂတွင်ရေးမှုချုပ်ရဲ့ပြောခွင့်ရသူကလည်းအလောင်းတွေကိုအစုလိုက်ပြုံးလိုက်မြုံနယ်ထားတဲ့နေရာတွေထပ်မံတွေ့ရှိရတယ်လို့ဆိုတဲ့သတင်းတွေပေါ်အလွန်မဲဆိုးရင်ကြောင့်ပြောဆိုခဲ့တယ်လို့ဒီသတင်းတွေကြောင့်ခန့်ပြနေဖို့ကုလသမဂ္ဂတာဝန်ရှိသူတွေဝင်ရောက
Sumon Jibi, Adanwe Engineer Aro Neswan Kelly Pibare, Pew American than Yanibe, Yamawala, Sizengo, Yeni Chonai Gweni Kunanaiti, Lainumita, Sakun, Sako, Nasang Aruan, Itin Sagarawa, Pew Ego Nas in the Dread Jesuwa, Northern Hanai Jama General, Janso Yang Labia, General Yamweomba.
This program has come to you from the Voice of America, Washington. From Washington.